မြောက်ဦးမြို့မှာကျင်းပတဲ့တိုင်းရင်းမီဒီယာညီလာခံရဲ့ပထမဆုံးနေ့မှာလက်ရှိရခိုင်ပြည်နယ်ရဲ့နိုင်ငံရေးအခြေအနေနဲ့ဘာကြောင့်ရခိုင်ပြည်နယ်မှာစီးပွားရေးကျဆင်းနေရသလဲဆိုတာကိုဆွေးနွေးတဲ့အစီအစဉ်လည်းပါရှိပါတယ်။အဲဒီမှာရခိုင်မျိုးသားပါတီကဗဟိုကော်မတီဝင်ဦးဦးလာစောပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးဦးပါရှင်နဲ့စစ်တွေမျိုးကဝါရင်တင်းစားဆရာတို့ဖြစ်တဲ့ဦးကျော်သံကမန်းတို့ကဆွေးနွေးခဲ့ကြတာပါ။ရခိုင်ပြည်နယ်ဟာရှေးရခိုင်ပြည်နယ်လက်ထက်ကတည်းကဒီနေ့ရှင်ဒီသမိုင်းအစဉ်ဆက်ညီကြမုံကိုမခံစေရသေးတဲ့အကြောင်းရခိုင်မျိုးသားပါတီ AMB ရဲ့ဗဟိုအလုံးမှုဆောင်ကော်မတီဝင်ဦးဦးလာစောကအခုလိုဆွေးနွေးခဲ့ပါတယ်
။ဒီတစ်ချောင်းလုံးမှလည်းကျွန်တော်တို့ဒီအင်္ဂလိပ်တွေဝင်လာတယ်၊ဂျပန်တွေဝင်လာတယ်၊နောက်လွတ်လပ်ရေးရလာတယ်၊လွတ်လပ်ရေးနဲ့သူပြည်ထောင်စစ်တီကပါလာတဲ့အတွက်ကြောင့်ကျွန်တော်ပြည်သားတို့ဘုလုံးကငြိမ်းချမ်းနေဆိုရယ်ဖွံ့ဖြိုးရယ်ဆိုရယ်ဟာကိုကျွန်တော်တို့ကမခံကြဘူး။ကျွန်တော်တိုင်းရင်းသားတွေရဲ့ခွင့်ရေးဟာနောက်ဆုံးကိုကျွန်တော်အဆုံးချုပ်ခဲ့ရတယ်။လွတ်လပ်ရပြီးတော့ပါလီမန်ဒီမိုကရေစီဖြစ်မှလည်းကျွန်တော်တို့ဒီမိုကရေစီရတယ်ဆိုမဲ့ကျွန်တော်တို့ရခိုင်နေနေနဲ့တိုင်းရင်းသားခွင့်ရေးကိုရတယ်လို့မထင်ဘူ
း။အမျိုးသားနိုင်ငံရေးဆိုတာဟာရခိုင်တိုင်းရင်းသားတွေရဲ့ဆုံးချုပ်နေတဲ့ဂုဏ်သိက္ခာတွေမဖွံ့ဖြိုးမတိုးတက်တာတွေအမျိုးသားရေးရပိုင်ခွင့်တွေကိုနီလန်းပေါင်းစုံနဲ့လှုပ်ရှားခဲ့ရတယ်လို့ဆိုပါတယ်။လက်ရှိရခိုင်ပြည်နယ်အနေနဲ့လည်းပြည်ထောင်စုပွဲတွေရဲ့နောက်ဆက်တွဲဆိုးကျိုးတွေကိုခံစားနေကြရသလိုရခိုင်တိုင်းရင်းသားတွေအပေါ်မှာ2012ခုနှစ်ကဖြစ်ပွားခဲ့တဲ့လူအဖွဲ့အစည်းနှစ်ခုကြားဖြစ်ခဲ့တဲ့ပြဿနာတွေနဲ့ပတ်သက်ပြီးရခိုင်တွေအပေါ်မှာနိုင်ငံတကာကလွှဲမမှုတွေရှိနေတာပြင်ရခိုင်တိုင်းရင်းသားတွေအပေါ်မှာပြည်ပမီဒီယာတွေကအဆိုးမြင်နေရတဲ့အရှာဖိအားမျိုးမျိုးကိုခံစားနေကြရတယ်လို့လည်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်တွေချုပ်နှိမ်ဖို့နဲ့ငြိမ်းချမ်းရေးတည်ဆောက်နိုင်ဖို့အတွက်လွှတ်တော်ရင်းနဲ့မီဒီယာတွေကပူးပေါင်းဆောင်ရွက်မယ်ဆိုရင်အပြေကောင်းကောင်းထွက်လာနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းဦးဦးလာစောကပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်ဟာတဘောဝတင်ရင်ဇာတာတွေထွက်တာများပေမဲ့ဘာကြောင့်ဆင်းရဲနေရသလဲဆိုတာကိုစစ်တွေမျိုးကဝါရင်တင်းစားဆရာဦးကျွမ်းသံကမန်ကဆွေးနွေးပါတယ်။တည်ငြိမ်အေးချမ်းမှုမရှိရင်ဖွံ့ဖြိုးတိုးတက်မှာမဟုတ်ဘူးလို့လည်းသူကဆိုပါတယ်။ရခိုင်ပြည်နယ်မှာပုံနာကျောစစ်မှုဆောင်စီမံကိန်းရသေတောင်မြို့နယ်စိုက်ပျိုးရေးနဲ့စီးပွားရေးဆောင်ကြောက်ပြူမြို့နယ်အထူးစီးပွားရေးဆောင်စီမံကိန်းတွေအတွက်နိုင်ငံခြားကုမ္ပဏီတွေကတည်ငြိမ်အေးချမ်းမှုရှိမှရင်းနှီးမြှုပ်နှံမယ်ဆိုပြီးစောင့်ကြည့်မှုတွေရှိနေတယ်လို့လည်းသိရပါတယ်။လက်တလော့အကြီးမားဆုံးစင်ခေါ်မုံကလယ်ယာစိုက်ပျိုးရေးကဏ္ဍတွေမှာလောက်ကန်ကြမဲ့လူငယ်တွေမရှိတော့ဘဲနိုင်ငံခြားမှာသွားရလွတ်နေကြတဲ့အကြောင်းနဲ့အရင်းအနှီးနဲ့နှီးပညာတွေလိုအပ်တဲ့အကြောင်းပြောပါတယ်။ဒါပြင်အစိုးရအနေနဲ့ရခိုင်ဒေသရဲ့ဗန္ဒာရင်မုံငွေကိုခွဲဝယ်ရှာပေးရမှာဝင်ငွေအပေါ်မှာမူတည်ပြီးရှာပေးတာဖြစ်တဲ့အတွက်ရခိုင်ကထွက်တဲ့တင်ရန်ဇက်တာတွေဟာဗဟိုအစိုးရကဓာတ်ရိုက်စီမံတာကြောင့်ရခိုင်ပြည်နယ်ရဲ့ဝင်ငွေထဲမှာပါတဲ့အတွက်ရသင်းသလောက်မရဘူးလို့လည်းဦးကျွမ်းသံကမန်းကပြောပါတယ်။
ကျွန်တော်ပြည်နယ်တိုင်းဒေသကြီးအစိုးရလို့ပြည်ထောင်စုအစိုးရကကိုဒေသရဲ့ဝင်ငွေပေါ်မှာမူတည်ပြီးတော့မှခုလိုရှာတာပြည်နယ်ပြောကြကျွန်တော်ရဲ့ပြည်တွင်းမှာခိုင်ပြည်နယ်အတွက်မှာတူရမီရမုံတွေရတဲ့တော့မရဘူးဖြစ်နေတယ်ဆိုတာလေဒါကျွန်တော်ဤထားဖို့လိုလာပါတယ်ဒီနေ့ဆိုလို့ရှိရင်ကျွန်တော်တော်တော်များများကိုဖြတ်တော့ခံရပါတယ်ဒီလိုပုံမှန်လေးတပြောလိုက်လို့ရှိရင်တော့ခိုင်ပြည်နယ်ရဲ့ဝင်ငွေကဘာမှမရှိတော့ဘူးခင်ဗျနေပါတယ်မြန်ကြီးနေပါတယ်
ပြည်နယ်ရဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့လည်းတခုဒေသပါတီဖြစ်တဲ့ရခိုင်မျိုးသားပါတီအတွင်းရဲ့အကြောင်းဦးဦးပရှင်ကဆွေးနွေးပါတယ်။ရခိုင်ပါတီကခုပေါင်းထားတဲ့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌအတွင်းရေးမှူးအဖွဲ့တွေမှာရခိုင်တိုင်းရင်းသားများတိုးတက်ရေးပါတီဘက်ကသာများနေပြီးရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဘက်ကတစုံတယောက်မှမပါဘူးလို့သိရပါတယ်။ရခိုင်မျိုးသားနိုင်ငံရေးတဲ့ကျောပန်းရံမှာပါတီကောင်းတဲ့ကောင်းလာအောင်ဆောင်ရွက်ဖို့အဲ့ဒီကောင်းဆောင်တွေမှာတာဝန်ရှိတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဦးပရှင်ကပြောပါတယ်
။ကောင်းဆောင်တာဝန်ရထားတဲ့RNDP အုပ်စုကောင်းဆောင်တာဝန်ရထားတဲ့ဥက္ကဋ္ဌအဖွဲ့ကောင်းဆောင်တာဝန်ရထားတဲ့တွင်ယူအဖွဲ့ကပေါင်းစည်းလိုက်တဲ့ဒီအဖွဲ့တစ်ဖွဲ့ပို့ပြီးတော့ညီညွတ်လာအောင်အားကောင်းလာအောင်တို့ကြဘာဖြစ်လို့လဲဆိုတော့ကျွန်တော်အမျိုးသားနိုင်ငံရေးပါတီထောင်တယ်ဆိုတာကခိုင်တဲ့မျိုးသားလို့ကိုယ်စားပြုဖို့တာဝန်ယူရတဲ့အခါဒီပါတီနှစ်ခုပေါင်းလိုက်တဲ့အားဒီပို့ပြီးတော့ကောင်းတဲ့ကောင်းတဲ့ကောင်းလာအောင်ဒီကောင်းဆောင်တွေမှာတာဝန်ရှိရဲ့
ရခိုင်မျိုးသားပါတီစီလုံးညီညွတ်ရေးအတွက်သတင်းမီဒီယာတွေဘက်ကလည်းဝိုင်းဝန်းကူညီပေးကြဖို့ကိုလည်းဦးဦးပရှင်ကတောင်းဆိုပါရယ် BNN ရဲ့ပထမဆုံးအကြီးညီလာခံကို2013ခုနှစ်မှာမွန်ပြည်နယ်မော်လမြိုင်မြို့မှာကျင်းပခဲ့တာဖြစ်ပြီး2014ခုနှစ်မှာရှမ်းပြည်နယ်တောင်ကြီးမြို့2015ခုနှစ်မှာရှမ်းပြည်နယ်ဟာခမ်းမြို့တွေမှာကျင်းပခဲ့ပါရယ်မြောက်ဦးမြို့က BNN ရဲ့ညီလာခံကိုလာမယ့်ဖေဖော်ဝါရီ16ရက်နေ့ဒီဆက်လက်ကျင်းပသွားမှာဖြစ်ပြီးပြည်တွင်းပြည်ပကမီဒီယာသမားတွေအပြင်ကုလသမဂ္ဂအဖွဲ့အစည်းတွေကကိုယ်စားလှယ်တွေစုစုပေါင်း200ကျော်တက်ရောက်ကြတာလည်းဖြစ်ပါရယ်ခင်ဗျာ